သမရဟောင်းဒေါ်နယ်ထရန့်ရဲ့အရေးပါတဲ့အကြံပေးရရှိဟောင်းနဲ့အိမ်ပြူတော်တာဝန်ရှိသူအကြီးအကဲဟောင်းတူဖြစ်ခဲ့တဲ့စတီဗ်ဘန်နွန်ကိုလွှတ်တော်ကိုမထီမဲ့မြင်ပြုမှုနဲ့အပြစ်ရှိကြောင်းတရားရုံးကတောက်ကြနေမှာအမိန့်ချမှတ်လိုက်ပါတယ်။2020ခုနှစ်ဇန်နဝါရီလကလွှတ်တော်ကိုဝင်ရောက်စီးနင်းခဲ့မှုနဲ့ပတ်သက်ပြီးလွှတ်တော်စုံစမ်းရေးကော်မရှင်ကလာရောက်ထွက်ဆိုဖို့ဆင့်ခေါ်တာကိုမလာရောက်ဘဲလစ်လုရှုခဲ့သလိုတင်ပြဖို့တောင်းခံတဲ့အထောက်အထားတွေကိုလည်းမပေးဘဲထားခဲ့တဲ့အတွက်အခုလိုအပြစ်ရှိကြောင်းချမှတ်လိုက်တာဖြစ်ပါတယ်။ဒီဆွဲဆိုချက်နှစ်ခုစလုံးမှာတစ်ခုစီအတွက်အပြစ်ဒဏ်ကတော့ထောင်ဒဏ်ရက်30ကနေတစ်နှစ်အထိကြာခံရနိုင်ပြီးဒဏ်ငွေဒေါ်လာ100ကနေတစ်သိန်းအထိပေးဆောင်ရနိုင်ပါတယ်။ဒီဆုံးဖြတ်ချက်ကိုအမျိုးသားရှေ့ဦးနဲ့အမျိုးသမီး၄ဦးပါတဲ့တရားသူကြီးအဖွဲ့ကတရားစီရင်ဆုံးဖြတ်ခဲ့တာဖြစ်ပြီးသမရနေစင်လက်ထက် Watergate အရေးတော်ပုံကိစ္စပြီးရင်ပြီးရင်ဒါဟာပထမအုပ်ဆုံးချိန်လွှတ်တော်ကိုမထီမဲ့မြင်ပြုမှုနဲ့တရားစွဲဆိုမှုအနိုင်ရတာဖြစ်ပါတယ်။ဒီတရားစွဲဆိုမှုအနိုင်ရတာဟာဒီမိုကရက်ရဲ့အဓိကအောင်ပွဲဖြစ်တယ်လို့မြင်သူတွေရှိပါတယ်။တရားစွဲဆိုခံရသူဘက်ကတော့ဒါကတော့ဒီမိုကရက်တွေကစတီဗန်နွန်ကိုနိုင်ငံရေးအရာပြစ်မှတ်ထားပြီးတသက်လောက်တာလို့ပြောဆိုပါတယ်။ဒီလွှတ်တော်စီးနင်းမှုကိစ္စနဲ့ပတ်သက်ပြီးအမေရိကန်တရားရေးဌာနက